မြန်မာနိုင်ငံနဲ့နေသက်ယူနိုက်ပြည်နယ်မှာကိုဗစ်ရောဂါကာလတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံသားတွေလက်ခံထားသူတွေကိုကြီးလေးရဲ့တံဝေးပေးဆောင်ရမှာဖြစ်ကြောင်းတရုတ်အာဏာပိုင်တွေကသတိပေးလိုက်တဲ့အကြောင်းပြောပြပေးမှာပါကျွန်တော်ကတော့စော်ထက်ပါမြန်မာနိုင်ငံသားအများပြားရှိတဲ့ရွှေလီနဲ့ကျယ်ကောင်မြို့တွေပါဝင်ယူနိုက်ပြည်နယ်ထဲမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိဘဲနေထိုင်လုလုံနေတဲ့သူတွေကိုလက်မခံဘူးနဲ့ပြက်ကွက်ခဲ့မယ်ဆိုရင်တရားမဝင်နေထိုင်သူတွေကိုတရုတ်ကိုမြန်မာကျပ်ငွေ300နီးပါးနဲ့ညီမျှရဲတရုတ်ယွမ်ငွေ5000တန်ငွေဆောင်ရမှာဖြစ်ကြောင်းတရုတ်ဒေသခံအာဏာပိုင်တွေကသတိပေးလိုက်တာဖြစ်ပါတယ်မြန်မာအလို့သမားတွေလက်ခံထားတဲ့တရုတ်လုပ်ငန်းရှင်တွေလည်းဒီညွှန်ကြားချက်ကိုလက်ခံရမှာဖြစ်ကြောင်းလည်းညွှန်ကြားချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာကာယယောဂတကြောပြန်တိုးတာရာကနေသက်ဒေသလုံးကျုံရေးတိုးမြှင့်ထားတဲ့တရုတ်နိုင်ငံကယောဂကုသမှုတွေတိုးမြှင့်ထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့အခုလိုညွှန်ကြားချက်တွေထုတ်ပြန်နေရလို့လည်းရွှေလီမြို့မှာကြောက်ရောင်းဝယ်လုပ်ငန်းလုပ်ကင်နေတဲ့ကိုမိုးထွန်းကပြောပါတယ်
။ဒီတဲဟောင်းပြည်နယ်တဲဟောင်းပြည်နယ်ဆိုသူကပန်ဆိုင်လို့ပဲလို့ထပ်မှလည်းသူကခိုးပေါက်တပိုင်ရှိတယ်။အဓိကခိုးပေါက်ကလူတွေကိုမဝင်မလာနိုင်အောင်လို့သူကတားမြစ်တဲ့ပုံစံပေါ့။ဒီအဓိကကဒီတရုတ်ပြည်ကတို့တရုတ်အင်ရှင်လို့အင်ရှင်အင်ရီတို့ဆိုက်တယ်ဆိုက်တယ်လား။အဲလိုဓမ္မဆိုရင်သူကတရုတ်ပြည်မှာအခန်းငါးထားနာပြီးနေလို့ရှိရင်သူကအင်ရှင်နဲ့ဆိုင်သွားပြီဒါကဒီဒီတမကိုယ်ပိုင်နေတဲ့အခန်းလေးပိုင်းကရှိရစင်တော့မြန်မာပြည်ကအချင်းချင်းလက်မခံဘူးသူကထုတ်ပြန
်မြန်မာနိုင်ငံသားအများပြားလုံးလုံးနေရွှေလီမြို့မှာမကြသေးခင်တုန်းကမြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်အာဏာပိုင်တွေကနေသက်ဒေတာလုံးကျုံကြီးတို့မြင့်တာပါဝင်ရောဂါထိန်းချုပ်ရေးအတွက်အချိန်မြင့်ဆောင်ရွက်နေတာပါဒါပေမဲ့လည်းနေသက်ဒေတာမှာတရားမဝင်ဝင်ရောက်နေတဲ့သူတွေရှိနေဆဲဖြစ်တဲ့အတွက်အခုလိုတင်းကျပ်လာတာလို့လဲရွှေလီမြို့အခြေဆိုင်မိုးမခဖောင်ဒေးရှင်းဥက္ကဋ္ဌဒေါ်မိုးမခကပြောပါတယ
်အရင်တော့လည်းအဲ့လိုတောင်းဝေးဆောင်ရမယ်ဆောင်ချက်ခံရမယ်အများအားသတိပေးရတတိပေးရတဲ့နဲ့ကိုအခုဆိုခိုးပါတွေပါတွေဆိုရင်လည်းသူတို့ကအမြင့်ကြီးတဲ့လေခြံနေပါတွေထက်ကားတယ်အဆောက်အုံမရှိဘာမှအထောက်ထားမရှိခိုးဝင်လာတဲ့လူကိုကလက်ခံထားမယ်ဆိုရင်တော့သူတို့ဒီအရေးယူမှာပေါ့ဟုတ်
ဒီကိစ္စနဲ့ပတ်သက်လို့တန်တမန်လမ်းကြောင်းအရာမြန်မာဘက်ကသတင်းပေးပို့တာမရှိပေမဲ့ကာယယောဂကာဝေးရေးအတွက်ယူနန်အစိုးရကသူ့ပြည်နယ်အတွင်းမှာမကြာခဏဆိုသလိုညွှန်ကြားချက်တွေပြောင်းလဲထုတ်ပြန်လာမျိုးရှိကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးဦးစီးဌာနလက်ထောက်ညွှန်ကြားမှုဥမ္မောင်မောင်တန်က VOE ကိုပြောပါဗျ။
သူတို့ကတော့အမေရညွှန်ကြားချက်မျိုးထုတ်နေရတယ်။ထုတ်နေတာကိုကျွန်တော်တို့လည်းဒီစီဝေးတွေပိုင်းမှာကြာချိန်ပြသက်သက်အကြံအရာတင်ပြရမှာဖြစ်ပါတယ်။ကိုယ်ကဘုသံမိုင်းလမ်းကြောင်းရတဲ့ဝေကြမ်းမကြကျွန်တော်တို့လည်းမသိကြဘူးအဲ့လိုပေါ့သူပဲအချမ်းတော့သူတန်းကြီးရဲ့ဥပဒေပေါ့သူတန်းကြီးရဲ့ဥပဒေတိုင်းသူတို့ထုတ်နေတာတွေရှိမှာပေါ့လေနော်
မြန်မာပြည်မှာကိုဗစ်အတည်ပြုလူနာတဖြည်းဖြည်းတိုးလာရဲ့မလကုံကဆာလို့တရုတ်ဘက်ကမြန်မာနဲ့ချိဆက်နေတဲ့နေဆက်မျိုးတွေမှာလူအဝင်အထွက်ကိုတားမြစ်ထားတာဖြစ်ပါတယ်။ကုန်စည်ပို့ဆောင်ရေးကိုလည်းအကန့်အသတ်နဲ့ခွင့်ပြုထားပေမဲ့စောင်းသိမ်းတာပေါ်ရကြပြီဖြစ်လို့တရုတ်ဘက်ကအများဆုံးဖြေလျှော့ပေးဖို့လဲကုန်တယ်တွေကတောင်းဆိုနေကြပါတယ်။ကျွန်တော်ကတော့စော်ထပ်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ။